ထိုင်းနိုင်ငံဘာကောင်းမြို့မှာထောင်ချီတဲ့ဆန္ဒပြသူတွေကရဲတပ်ဖွဲ့ရဲ့တတိပေးချက်ကိုအာခံပြီးတမိုင်းဝင်စနန်းလွန်ရင်မြင်ကိုတင်ပိုက်ရင်စနေနေ့ကဆန္ဒပြခဲ့ကြတာပါဒါဟာထိုင်းမှာရွေးကောက်ပွဲအသစ်ကျင်းပပေးဖို့နဲ့ဘီရင်စနစ်ပြုပြင်ပြောင်းလဲဖို့ဆိုတဲ့ထိုင်းကြောင်းသားတွေဥဆောင်လှူရှားမှုကိုထောက်ခံဆန္ဒပြကြတာဖြစ်ပါတယ်နိုင်ငံရေးလှူရှားသူတွေလည်းပါဝင်ပူးပေါင်းတဲ့စနေနေ့ဆန္ဒပြပွဲကိုလူ9000လောက်တက်ရောက်ခဲ့တယ်လို့ခန့်မှန်းထားပြီးဘန်ကောက်မြို့တမိုင်းဝင်ရင်မြင်မှာနေ့ရက်စတိုက်ဆန္ဒပြပွဲတွေလှူသွားမှာပါတနင်္ဂနွေဒီကနေ့မှာတော့ချီတက်ဆန္ဒပြပွဲကြီးလှုပ်ဖို့စီစဉ်ထားပါတယ်ဆန္ဒပြကောင်းဆောင်တဦးကတော့ဒီကနေ့ရောက်ရှိလာတဲ့လူတွေဟာဒီမိုကရေစီရရှိရေးကိုငြိမ်းချမ်းစွာတောင်းဆိုနေကြခြင်းသာဖြစ်တယ်လို့ပြောသွားပါတယ်။ထိုင်းနိုင်ငံမှာလူကြိုက်များတဲ့ Future Forward Party ကိုတရားရုံးတရုံးကဖျက်သိမ်းလိုက်ပြီးပါတီခေါင်းဆောင်တွေကိုလည်းနိုင်ငံရေးလုပ်ပိုင်ခွင့်ပိတ်ပင်လိုက်တဲ့ February လကစလို့နိုင်ငံအနှံ့တက္ကသိုလ်ကျောင်းသားတွေဒီဆန္ဒပြပွဲတွေကိုဥဆောင်စတင်ခဲ့တာဖြစ်ပါတယ်။ဘန်ကောက်မြို့ကဒီဆန္ဒပြပွဲအတွက်ရဲတပ်ဖွဲ့ဝင်အင်အား8000လောက်ခြားထားပြီးလမ်းဘေးစားတောက်ဆိုင်နဲ့လက်ဆောင်ပစ္စည်းအရောင်းဆိုင်တွေနဲ့စီကားခဲ့ပါတယ်။ထိုင်းနိုင်ငံမှာဘီရင်စနစ်ကိုစော်ကားဝေဖန်ရင်ထောင်ဒဏ်3နှစ်ကနေ15နှစ်ထိကြာခံရမယ့်ဥပဒေပြဋ္ဌာန်းချက်လည်းရှိပါတယ်ခင်ဗျာ။